တော်ရရှိမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပနေတဲ့ First Global စက်ကြုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းကတွင်းကနေမှာ3ပွဲပါဝင်ရှင်ပြိုင်ခဲ့ရမှာ2ပွဲနိုင်ပြီးတော့တပွဲရှုံးခဲ့ပါတယ်။၃နိုင်ငံတစ်ဖွဲ့ပေါင်းပြီးတော့ပြိုင်ဘက်စက်ကြုပ်တွေကိုပြန်ဆန်ရတာကြောင့်ကုမဟာမိတ်နိုင်ငံအသင်းနေနဲ့ကြိုတင်မှုနိုင်ပြင်ဆင်မှုကအရေးကြီးတယ်လို့မြန်မာအသင်းခေါင်းဆောင်ကပြောပါတယ်။ဒီကနေ့ဆက်ပြန်ရမယ့်ပြိုင်ပွဲဒီအပါအဝင်စုစုပေါင်းပြိုင်ပွဲအမှတ်တွေကိုပေါင်းပြီးတော့စုပေးမှဖြစ်တဲ့အတွက်ဆက်လက်ရှင်ပြိုင်ဖို့မြန်မာအသင်းပြင်ဆင်နေပုံကိုမတ်စုမြန်မောင်ကဆက်တွေ့မိနေထားတာကိုနားဆင်ပါခင်ဗျာ
We've got Serbia, Myanmar, and Chinese Taipei on Hydro, battling against Aqua, Montenegro, Gambia that we just featured, and Korea.
အခုကြားခဲ့ရတာကတော့ဝါရှင်တန်မြို့တော်မှာနေ့ရက်ကျင်းပနေတဲ့ First Global ဆက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အသင်းပါတဲ့ပြိုင်ပွဲကအတန်တွေဖြစ်ပါတယ်။နိုင်ငံပေါင်း163နိုင်ငံက18နှစ်အောက်ကျောင်းသားလူငယ်တွေပါဝင်ရှင်ပြိုင်တဲ့ဆက်ရုပ်ပြိုင်ပွဲမှာအဖွဲ့ဝင်9ယောက်ပါတဲ့မြန်မာအသင်းကဇူလိုင်လ18ရက်တနင်္လာနေ့တုန်းကစုစုပေါင်း3ပွဲရှင်ပြိုင်ခဲ့ရပါတယ်။တပွဲစီမှာနိုင်ငံ6နိုင်ငံပါဝင်ရှင်ပြိုင်ကြရတာပါ။3နိုင်ငံတစ်ဖွဲ့ခွဲပြီးတော့ပြိုင်ပွဲ2ဖွဲ့ရဲ့ဆက်ရုပ်တွေကဘောလုံးတွေကိုကောက်ပြီးတက်မှတ်နေရာရအောင်ပို့ပေးကြရတာဖြစ်ပါတယ်။ပြိုင်ပွဲတစ်ပွဲကို2မိနစ်ခွဲပေးအချိန်ကြာပါတယ်။အဲ့ဒီအချိန်အတွင်းတက်မှတ်နေရာစီဘောလုံးတွေအများဆုံးပို့ပေးနိုင်တဲ့အဖွဲ့ကစုစုပေါင်းအမှတ်နဲ့နိုင်ပါတယ်။တနင်္လာနေ့က3ပွဲပါဝင်ရှင်ပြိုင်ခဲ့တဲ့မြန်မာအသင်းကပထမ2ပွဲမှာအနိုင်ရခဲ့ပေမဲ့တပွဲမှာတော့ရှုံးပြီးစုစုပေါင်း129မှတ်ရထားပါတယ်။တခြားနိုင်ငံအသင်းတွေနဲ့ပူးပေါင်းရှင်ပြိုင်ခဲ့ရတဲ့ပွဲတွေမှာအခက်အခဲတချို့တွေ့ရပြီးနဲ့ကြော်ငြာနိုင်ခဲ့ပါတယ်လို့မြန်မာအသင်းကောင်းဆောင်ကိုကြည်စော်ဝင်းက COA မြန်မာပိုင်းကိုရှင်းပြပါတယ်
။ဒီနေ့ပိုင်းမှာကျွန်တော်နည်းနည်းလေးဒုတိယပွဲမှာနည်းနည်းလေးဖြစ်ခဲ့ပါတယ်။ Robot ဆိုတာတခါကျသူက mechanism တွေညက်တာတော့ပြီပါလို့ရှိတယ်ဆိုတော့အဲ့လိုမျိုးနည်းနည်းလေးဖြစ်သွားပါဒါပေမဲ့ကျွန်တော်ကစာသင်ရည်ဆို collaborate ကောင်းကောင်းလုပ်နိုင်တဲ့အခါကျတော့အလောက်ကြီးစိုးစိုးဝါးပြုဖြစ်ခဲ့ပါဘူး
။ Taiwan, Singapore, Uganda, Yemen, Serbia စတဲ့အသင်းတွေနဲ့မြန်မာအသင်းပူးပေါင်းပြန်ဆိုင်ခဲ့ရတာပါကိုယ့်ဖွဲ့ရဲ့မှာဗင်နိုင်ငံကအသင်းတွေပါမယ်ဆိုတာကြိုတိမထားပေမဲ့နိုင်ငံတကာအသင်းတွေနဲ့အတူရှင်တွဲပြန်ဆိုင်နိုင်ဖို့မြန်မာအသင်းဘက်ကကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ထားတယ်လို့ပြောပါတယ
်ကျွန်တော်အသင်းကအင်ဂျီတော်ကြီးကပြင်ဆင်ထားတယ်ကွန်တက်တွေယူထားတယ်ဒီနေ့မနေ့ဆိုတော့ဒီမနေ့9နိုင်ကြီးက list ထွက်တာနဲ့စပြီးတော့ test တွေပို့ရဲတင်းကြီးကိုငါတို့ဘလို့ပြန်ကြမယ်ပေါ့နော်ဒီပြန်တဲ့အခါကျလို့ရှိရင်ဘလို့တယောက်ကတာဝန်ခွဲဝေထားတာပေါ့နော်ဘလို့ကလည်းလုံးလုံးမယ်ဆိုတဲ့ဟာကိုတို့အစိုးရကပြင်ပြင်ဆင်လုပ်ထားတယ်ပွဲမစခင်လည်းတနင်္လာဆယ်ကစပြီးချင်းချင်းတွေ့တယ်မျက်နှာချင်းဆိုင်ဆွေးနွေးကြတယ်သူရဲ့ကြောင်နဲ့ကြောင်ကရိုဘော့တယောက်တစ်ခုလည်းဟိုကသွားအားသာကြအားနည်းချက်ရှိရတော့ဒီကြောင်နဲ့ကြောင်ကအားသာကြအားနည်းချက်ကိုသူကဖြည့်ပြီးတော့ဘလို့ပူအောင်မလုပ်မယ်ဆိုတော့အစိုးရကဟိုမီတင်နေထိုင်ပြီးတော့သူလုပ်ကြပါခင
်ဗျမြန်မာအတင်းတွေကလူငယ်တွေကလည်းတို့ရဲ့ချင်းချင်းအကြံပေးချက်တွေကိုရရဲဝင်းဝင်းပြောပြညှိနှိုင်းနိုင်တဲ့အတွက်အခက်အခဲမရှိဘူးလို့ဆိုပါတယ်ဒီကနေ့အင်္ဂါနေ့ပွဲတွေကမြန်မာအတင်းပြန်ဆိုင်ရမယ့်အတင်းတွေထဲမှာအင်းရှင်အမေရိကအသင်းလေပါဝင်ပါတယ်။ဤပညာပိုင်းရှေ့ပြေးနေတဲ့အမေရိကအသင်းရဲ့ဆက်ရုပ်တွေကိုအနိုင်ရနိုင်ဖို့ဘယ်လိုပြင်ဆင်ထားတယ်လဲဆိုတာကိုလည်းမြန်မာအသင်းကောင်းဆောင်ကိုမေးကြည့်ပါတယ်
။ဒီဂိမ်းကသွားပစ္စည်းကဒီပစ္စည်းကိုပဲသွားဆိုလို့ကျွန်တော်တို့အနေနဲ့ဤပညာပိုင်းမှာအခြားသင်းတွေဆိုအရင်ငိမ့်ကြတာမျိုးမရှိပါဘူး။ဒီကုကျွန်တော်တို့ဒီနေ့ပြန်ရင်းပြန်ရင်းနဲ့ဒီတန်ဘွဲကိုသုံးသပ်မိတာကြောင့်ဒီဘက်ဒီတန်ဘွဲမှာအရေးကြီးတာတစ်ဖက်တင်းကိုနိုင်ဖို့ဆိုရင်ကိုယ့်ဘက်ကမှဒီမာမိတ်ဖွဲ့တာတဲ့၃သင်းကအတွင်းကြီးလောက်တာအပူရေးကြည့်ရခင်ဗျာဒီနိုင်သွားတဲ့ game นี่တော်တော်များကြည့်လို့ရှင်အဲ့လိုလုံနိုင်တဲ့လူကအမှတ်အများဆုံးရတာတွေ့ရတယ်အဲဒါကြောင့်ကျွန်တော်အနေနဲ့တစ်ဖက်သင်းတို့ကိုကျွန်တော်ကြိုးပြီးပြင်ဆင်ထားတဲ့ဆိုလို့ရှင်၃နင်းလုံးဘလို့တွဲဖက်ညီအောင်လုံနိုင်လဲဆိုပြင်ဆင်တာကျွန်တော်တို့ပဲပို့ပြီးတော့အကောင်းဆုံးပြင်ဆင်လို့ပါခင်ဗျာအဲ့တော့ကျွန်တော်တို့ဒီနောက်လာမယ့် game တွေကိုကျွန်တော်ကတော့ကျွန်တော်ကအားလုံးစပြီးပြင်ဆင်တော့မှာပါခင်ဗျာဟိုဘက်သင်းကဘလူဆိုတာတဲ့ဒီဘက်လက်ရှိကျွန်တော်တို့ဒီမှာမိသင်းတွေချင်းချင်းဘလို့ပူးပေါင်းလဲဆိုတာဒီပို့ရေးကြည့်ပါတယ်
မြန်မာအသင်းနဲ့အတူတွဲရမယ့်အသင်းတွေထဲမှာအီတလီနဲ့တရုတ်လိုဆက်ရုပ်ပညာပိုင်းမှာအားကောင်းတဲ့အသင်းတွေလည်းပါတယ်လို့မြန်မာလူငယ်အသင်းကောင်းဆောင်ကိုကြည်စော်ဝင်းကပြောပါတယ်။ပြိုင်ပွဲတွေကိုအင်္ဂါနေ့အမေရိကန်ပြည်ထောင်စုအစီအစဉ်အချိန်ညနေ 9:00 အထိကျင်းပမှာဖြစ်ပါတယ်။နိုင်ငံတကာဆက်ရုပ်ပြိုင်ပွဲပိတ်ပွဲကိုတော့ညနေ 9:00 ခွဲမှစတင်မှာဖြစ်ပြီးနောက်ဆုံးအမှတ်အများဆုံးနဲ့အနိုင်ရတဲ့အသင်းတွေကိုစုပေးသွားမှာဖြစ်ပါတယ်။သိပ္ပံနည်းပညာ၊သင်္ချာနဲ့အင်ဂျင်နီယာပညာရပ်တွေကိုကမ္ဘာတဝန်းကလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင် First Global ပရာဟိတအဖွဲ့ကနှစ်စဉ်ဆက်ရုပ်ပြိုင်ပွဲကျင်းပပေးနေတာပါဒီနှစ်ပြိုင်ပွဲကတော့ကမ္ဘာတဝန်းမှာတောက်တုံးရေတန်းမရရှိသူတန်းထောင်ချီရှိနေတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့ရေစက်ကိုကိုစားပြုတဲ့အပြာရောင်ဘောလုံးနဲ့ညဉ့်ဉန်းရီကိုကိုစားပြုတဲ့လေမော်ရောင်ဘောလုံးလေးတွေကိုဆက်ရုပ်တွေကရွေးချယ်ခွဲခြားပြီးတက်မှတ်နေရာရောက်အောင်ပို့ပေးကြရတာဖြစ်ပါရဲ့ရှင်